ါမှာမြန်မာစစ်အစိုးရကိုမျက်တောင်တစ်ခါအတွင်းဖြုတ်ချနိုင်တယ်လို့မစ္စတာဒနာရိုဘာကလွှတ်တော်မှာပြောလိုက်တာကြားပါတယ်။ဒါကလွယ်လင်းတကူမဖြစ်လွန်ဘူးလားခင်ဗျာ။ဒါအပြောလွယ်သလားအလုတ်ခတ်တဲ့ကိစ္စတည်းရမဟုတ်ပေဘူးလားခင်ဗျာ
။ Over the last 21 years that I have been very deeply involved with foreign affairs in the United States and also very conscious of Burma and the plight of the Burmese people, this is the momentwhere they would have the greatest opportunity to actually free themselves.
ကျွန်တော် American ပြည်ထောင်စုရဲ့နိုင်ငံခြားဆက်ဆံရေးမှာထဲထဲဝင်ဝင်ပါဝင်ပြီးမြန်မာအရေးကိုတည်ထားစောင့်ကြည့်လာခဲ့တဲ့20နှစ်တာကာလအတွင်းအခုအချိန်ဟာမြန်မာပြည်သူတွေအနေနဲ့အာဏာရှင်စနစ်အောက်ကလွတ်မြောက်အောင်လုပ်ဖို့တရုတ်နိုင်ငံရဲ့ကျွံပြုတ်ခံရမယ့်အရေးကလွတ်မြောက်အောင်လုပ်ဖို့အကောင်းဆုံးအချိန်ပဲဖြစ်ပါတယ်။ဒါဟာသူတို့နိုင်ငံကိုဒီမိုကရေစီနိုင်ငံချမ်းသာကြွယ်ဝတဲ့နိုင်ငံတစ်နိုင်ငံဖြစ်အောင်ထူထောင်ဖို့အကောင်းဆုံးအခွင့်အလမ်းလည်းဖြစ်ပါတယ်
။ဒီအချိန်ဟာအကောင်းဆုံးအခွင့်အလမ်းအကောင်းဆုံးအချိန်ဆိုတော့အခုအချိန်ဟာအရင်အချိန်နဲ့ဘာများထူးခြားနေလို့လဲခင်ဗျာ
။ We have reached a threshold now where the various groups of people in Burma who are against the tyranny the Burma
ကျွန်တော်တို့ကအခုပွင့်လင်းနေတဲ့တကဝါတစ်ခုကိုရောက်နေတာပါ။မြန်မာပြည်ကလူထုအင်အားစုအမျိုးမျိုးတို့ဟာမင်းဆိုးမင်းညစ်စနစ်ကိုစန့်ကျင်နေကြပါတယ်။ဒေါ်ဆန်းစုကြည်နဲ့တခြားပုဂ္ဂိုလ်တွေဦးဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုတွေကဗမာပြည်သူတွေတိုင်းရင်းသားအင်အားစုတွေဟာဆေးရနာရှင်စနစ်ကိုမုန်တီးဆက်ဆုပ်လို့တိုက်ဖြတ်ဖို့အားထုတ်နေကြပါတယ်။တခါပြီးခဲ့တဲ့အနှစ်20အတွင်းမြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခဟာလေဒီလောက်အထိဘယ်တော့မှနှက်ဆိုင်ဆိုးရွားခြင်းမရှိခဲ့ပါဘူး။ဒါကြောင့်ဒီအချိန်ဟာအာနာရှင်စနစ်ကိုစန့်ကျင်နေကြတဲ့ဗမာတွေနဲ့အလားတူတိုင်းရင်းသားတွေပြန်လည်တင်းမြတ်နိုင်ဖို့အကောင်းဆုံးအခြေအနေဖြစ်ပါတယ်။အလားတူပဲပြည်သူလူထုရဲ့လေးစားချစ်ခင်မှုကိုတောင့်တပြီးပြည်သူဝန်ထမ်းတက်မတော်ဖြစ်ချင်နေတဲ့တက်မတော်တွေကပုံကူတွေတက်မတော်သားတွေခြားစားပြက်စီနေတဲ့အစိုးရထိန်းချုပ်ခံစစ်တပ်မဖြစ်ချင်တဲ့တက်မတော်သားတွေတရုတ်နိုင်ငံလိုပြည်ပဩဇာခံမဖြစ်ချင်တဲ့တက်မတော်သားတွေလည်းရှိနေကြပါတယ်
။ဒါပေမဲ့ဗမာစစ်တပ်ဆိုတာတရုတ်ရဲ့အထောက်အပံ့နဲ့အထူးသဖြင့်တရုတ်ရဲ့စစ်လက်နက်ပစ္စည်းတွေကိုအဓိကအားထားပြီးတော့ရည်တည်နေရတဲ့စစ်တပ်ဖြစ်ပါတယ်မြန်မာစစ်အစိုးရဟာလည်းစီးပွားရေးနိုင်ငံရေးသံတမန်ရေးအဖက်ဖက်မှာတည်းကိုအားကိုးနေရတာပါဒီလိုအကျိုးကျေးဇူးတွေကြောင့်လည်းပဲစစ်တပ်ရည်တည်နေနိုင်တယ်ဆိုရင်မှားမှန်မဟုတ်ပါဘူးဒီလိုစစ်တပ်မျိုးကတည်းကိုတွန်းလှန်ဖို့ဆိုတာလွယ်ပါမလားခင်ဗျာ
There are patriots in the Burmese army who are deeply opposed to allowing their country to be dominated by China
မြန်မာတပ်မတော်တွေမှာမျိုးချစ်ပုဂ္ဂိုလ်တွေရှိပါတယ်သူတို့ဟာမြန်မာနိုင်ငံကိုတရုတ်ကလွှမ်းမိုးသွားမှာကိုလုံးဝမလိုလားကြပါဘူးတရုတ်တို့အနေနဲ့မြန်မာစစ်အစိုးရကိုကူညီပံ့ပိုးထားနိုင်ပေမဲ့တိုင်းပြည်ကိုပြည်သူလူထုကိုတရုတ်ကချုပ်ကင်လာမဲ့ကိစ္စကိုတော့လက်ခံကြမှာမဟုတ်ပါဘူးဒီအချက်ဟာတင်းတိတ်ချာပိုပြီးတော့ပေါ်လွင်ထင်ရှားလာပါတယ်တမ်းမတော်တွေကအဲ့ဒီအစိတ်ပိုင်းကိုလက်ကမ်းကြိုဆိုရပါလိမ့်မယ်ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားအင်အားစုတွေလည်းစစ်တပ်ကိုစီရင်ကြရပါလိမ့်မယ်ဒီအချိန်ဟာလက်တွဲကြရမယ့်အချိန်ပဲလို့ပြောကြရပါလိမ့်မယ်တမ်မတော်တွေကအဲ့ဒီအစိတ်ပိုင်းဟာအမျိုးသားရင်ကြားစည်ရေးကိုလိုချင်တယ်ပြည်သူဝန်ထမ်းတမ်မတော်ဖြစ်စေချင်တယ်တရုတ်အကျိုးစီးပွားနဲ့ခြားစားယူယွင်းတဲ့အစိုးရရဲ့တတ်တော်ဆောင်တွေမဖြစ်ချင်ကြဘူးလို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဒီလိုအခြေအနေမျိုးမှာအမေရိကန်သမ္မတဥပမာအစိုးရအပါဝင်နိုင်ငံတကာအသိုင်းအဝိုင်းစီကရောမြန်မာဒီမိုကရေစီရေးအတွက်တစုံတရာကူညီဆောင်ရွက်ပေးနိုင်မယ်အလားလားရှိပါသလားခင်ဗျာ
The if the Burmese people act in a new alliance between the patriots and the military as well as the
တကယ်လို့မြန်မာပြည်သူလူထုကလှုပ်လာရင်တမ်မတော်တွေကမျိုးချစ်တွေတိုင်းရင်းသားလူမျိုးစုတွေဗမာလူမျိုးတွေအားလုံးဒီမိုကရေစီလှုပ်ရှားမှုမှာစုပေါင်းပါဝင်လာကြရင်စုပေါင်းလှုပ်ရှားလာကြမယ်ဆိုရင်ကမ္ဘာပြည်သူတွေလွတ်လပ်သောကမ္ဘာပြည်သူတွေဟာသူတို့ဘက်ကစကားနဲ့တောင်မကလက်တွေ့အကျိုးရှိနိုင်တဲ့နည်းနဲ့ရပ်တည်ကြမှာပါသူတို့လှုပ်ရှားမှုကိုချက်ချင်းထောက်ခံပြီးစစ်အာဏာရှင်အစိုးရအပေါ်တရားဝင်အသိမှတ်ပြုထားတာတွေကိုရပ်ပြီးဒီမိုကရေစီကြကြပြည်သူကိုကိုစားပြုသူတွေကိုမဆိုင်မတော့အသိမှတ်ပြုကြမှာပါဆိုတော့မျိုးချစ်တက်မတော်သားတွေဗမာဒီမိုကရေစီအင်အားစုတွေတိုင်းရင်းသားအုပ်စုတွေမဟာမိတ်တပ်ဖွဲ့နိုင်ရင်အနောက်ကမ္ဘာခြမ်းကပြည်သူတွေအနောက်ဒီမိုကရေစီပြည်သူတွေရဲ့ထောက်ခံမှုကိုရမှာမလွဲပါဘူ
းမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်အမေရိကန်အစိုးရအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုစတဲ့ပါမလားခင်ဗျာ
Chinese government obviously will oppose any change in the situation in Burma because they basically control
မြန်မာနိုင်ငံအခြေအနေတွေစုံတရာပြောင်းလဲမဲ့ကိစ္စမှန်သမျှကိုတရုတ်ကစန့်ကျင်မယ်ဆိုတာထင်ရှားပါတယ်။တရုတ်ဟာမြန်မာအစိုးရကိုအခြေခံကစချုပ်ကင်ထားပြီးမြန်မာနိုင်ငံရဲ့သဘာဝတရားစတာတွေကိုလည်းရိတ်သိမ်းယူငင်နေတာပါ။ပြီးတော့မြန်မာနိုင်ငံကိုသူတို့ရဲ့တဆင့်ခံနိုင်ငံလို့သဘောထားနေတာပါ။ဒါကြောင့်မြန်မာနိုင်ငံမှာအပြောင်းလဲဖြစ်မဲ့ကိစ္စကိုတရုတ်ကလူလားမှာမဟုတ်ပါဘူးသိကြပါတယ်။ဒါပေမဲ့မြန်မာပြည်သူတွေအထူးသဖြင့်တမ်းမတော်တဲ့ကမြန်မာမျိုးချစ်တွေကဒါကိုကြောက်စရာမလိုပါဘူး။တရုတ်ကိုကြောက်စရာမလိုပါဘူး။အားလုံးတတိယသင်းတဲ့ကိစ္စတစ်ခုကိုပြောချင်ပါတယ်ကျွန်တော်တို့အမေရိကန်ပြည်ထောင်စုဟာထိုစဉ်ကကမ္ဘာပေါ်မှာအင်အားအကြီးအမားဆုံးဖြစ်တဲ့ဗြိတိရှ်အင်ပါယာကိုတော်လှန်တိုက်ခိုက်ပြီးလွတ်လပ်ရေးယူခဲ့တာပါအဲ့ဒီတုန်းကအမေရိကန်တွေတိုက်ခဲ့ရတဲ့ဘွဲဟာအခုမြန်မာတွေတရုတ်နဲ့ရင်ဆိုင်နေရတဲ့အခြေအနေထက်အစာပေါင်းများစွာခက်ခဲကြမ်းတမ်းပါတယ်ပြီးတော့လည်းမြန်မာတွေကကျွန်တော်တို့လွတ်လပ်ရေးတိုက်ဆင်ကတည်းကအများကြီးပိုပြီးစီးလုံးညံ့ညွတ်ကြပါတယ်ဒါကြောင့်မြန်မာတွေယုံကြည်မှုအပြည့်အဝရှိတင်ပါတယ်တခြားသောဒီမိုကရေစီလူထုကသူတို့ကိုထောက်ခံအားပေးနေပါတယ်သူတို့မှာအခွင့်အလန့်အထူးကောင်းနေပါတယ်ဒီမိုကရေစီအင်အားစုနဲ့စစ်တပ်ထက်ကမျိုးချစ်တွေပေါင်းစည်းမိတာနဲ့တပြိုင်နက်ကျွန်တော်တို့ဟာမြန်မာနိုင်ငံကိုတရုတ်ဩဇာဆက်ကွင်းကနေလွတ်ပြီးတရားဝါပြောတဲ့ဒီမိုကရေစီနိုင်ငံဖြစ်အောင်မျက်တောင်တစ်ခတ်အတွင်းကျွန်တော်တို့လုပ်နိုင်ကြမှာပ
ါစစ်တပ်ကလူထုနဲ့ပေါင်းပြီးအာဏာရှင်အစိုးရကိုဖျောက်ချဖို့ဆိုတော့ဒါဟာဘယ်လိုလုပ်သင့်တယ်ဆိုတဲ့သဘောလဲခင်ဗျာစစ်တပ်ကလူတွေလက်နက်ကင်ပြီးတော့ထတ်ကြွကြဖို့ပြောတာများလားဒီလိုဆိုရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူနဲ့ကိုက်ညီမှမဟုတ်ဘူးလို့ထင်ပါတယ်။သူတို့ကအကြမ်းမဖက်တဲ့ဤအမှုနည်းနဲ့အာဏာပြန်ဆန်ရေးဤကူသာရွေးချယ်ထားတာဖြစ်ပါတယ
်။ There will be no peaceful means of eliminating the dictatorship that is now doing the bidding of China.
အခုမြန်မာနိုင်ငံမှာတရုတ်ဩဇာခံကျင်နေတဲ့အာဏာရှင်စနစ်ကိုဖျောက်ချဖို့ငြိမ်းချမ်းသောနည်းလမ်းဆိုတာမရှိနိုင်ပါဘူး။ဒါပေမဲ့ကြီးမားချက်အောင်မြင်အောင်ဆောင်ရွက်ဖို့အတွက်သွေးထွက်တန်ယုံမှုတွေအများအပြားဖြစ်ရမယ်လို့ဆိုလိုတာမဟုတ်ပါဘူးလူလူကထွက်လာပြီးသူတို့နီးနဲ့သူတို့ဆောင်ရွက်ကြဖို့သာလိုတာပါအာနာဖီဆန်ရေးလိုမျိုးဆောင်ရွက်နိုင်ပါတယ်ကျွန်တော်တွက်တာကတော့ဒီလိုပြည်သူတွေရဲ့လှုပ်ရှားမှုကိုတက်မတော်တဲ့ကမျိုးချစ်တွေပါဝင်ပူးပေါင်းလိုက်တာနဲ့တပြိုင်နက်ဆုံးရှုံးနစ်နာမှုမရှိသလောက်နဲ့ချက်ချင်းဒီမိုကရေစီအသွင်ပြောင်းသွားမယ်လို့ထင်တယ်အဲ့ဒါနဲ့တစ်ဆက်တည်းမှာပဲဒီမိုကရေစီအင်အားစုတွေနဲ့ပူးပေါင်းခဲ့တဲ့တက်မတော်သားတွေလည်းချက်ချင်းသူရဲကောင်းတွေဖြစ်သွားပါလိမ့်မယ်ဒေါ်ဆန်းစုကြည်နဲ့တိုင်းရင်းသားတွေရဲ့ဒီမိုကရေစီအင်အားစုနဲ့ပူးပေါင်းလိုက်တဲ့တပ်မတော်တွေကအကြီးအကဲတယောက်ဗိုလ်ချုပ်တယောက်ဟာလေမြန်မာနိုင်ငံရဲ့ George Washington ဖြစ်သွားပါလိမ့်မယ်။သူတို့ရဲ့အတိတ်လုပ်ရက်တွေကိုလည်းဘယ်သူကမှအကြည့်တော့မှာမဟုတ်ပဲဝမ်းပန်းတသာကြိုဆိုကြတော့မှာပါ
။သရရှိမြခင်မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုမှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဘယ်အတိုင်းအတာထိပါဝင်ပံ့ပိုးနိုင်သလဲဆိုတဲ့မေးခွန်းကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအဖွဲ့အကြီးအကဲဖြစ်ဆောင်ရွက်ခဲ့မှုတဲ့ Priscilla Club ကတော့အခုလိုဖြစ်ကြခဲ့ပါတယ
် We can't do a lot more. We're not going to ride in and somehow change the landscape in Burma. That's up to the people of Burma.
ကျမတို့တိတ်ပြီးဘာမှမလုပ်နိုင်ကြပါဘူး။ကျမတို့ကမြန်မာနိုင်ငံကိုဝင်ပြီးတော့အပြောင်းလဲဖြစ်အောင်လုပ်ပေးနိုင်တာမဟုတ်ပါဘူး။ဒါကမြန်မာပြည်သူတွေလုပ်ရမယ့်ကိစ္စ။ဘယ်လိုပုံစံမျိုးပြောင်းလဲခြင်းနဲ့ဆိုတာသူတို့ဆုံးဖြတ်ကြရမှာပါ။လူတိုင်းကအပြင်ကိုမျှော်လင့်ပြီးဘာလုပ်ပေးမလဲစောင့်ကြည့်နေကြပါတယ်။ဒါတော့ဖြစ်လာမှာမဟုတ်ပါဘူး။ဒါလက်တွေ့မကြပါဘူး။မြန်မာတွေအတွက်မဖြစ်နိုင်တဲ့မျှော်လင့်ချက်သာဖြစ်ပါတယ်။အမေရိကန်တွေအတွက်လည်းဒါမျိုးလုပ်ဖို့ဆိုတာမဖြစ်နိုင်ပါဘူး
။ဆိုတော့အမေရိကန်တို့နိုင်ငံတကာအသိုင်းအဝိုင်းတို့အနေနဲ့ကတော့အပြောဆက်ဆက်ပဲပေါ့။ဖိအားပူပေးမယ်ဘာညာဆိုတာကတော့ခင်ဗျာ
။ Please tell me what you're expecting. What do you think is going to change?What do you think?
ရှင်ကဘာများညှော်လင့်နေသလဲ။ဘယ်လိုပြောင်းလဲလာအောင်လုပ်နိုင်မယ်လို့များရှင်ကထင်နေလို့လေ။အမေရိကန်ကဘာများလုပ်ပေးနိုင်မယ်လို့ထင်တယ်လေ။တရုတ်လိုနိုင်ငံကခရိုင်းလိုပဲဘာမှထိထိရောက်ရောက်ပြောတာမဟုတ်ဘူး။အခုတော့တရုတ်တောင်စစ်အစိုးရကဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့ပြောလာပြီ။ဒါတောင်ဘာမှမဖြစ်တာပဲ။
တရုတ်ကတော့နည်းနည်းပြောလာပြီဆိုတော့အဲ့လိုပဲနိုင်ငံတကာအစိုင်းအဝိုင်းတစ်ခုလုံးကတစံနဲ့တညီတညွတ်တည်းပြောလာရင်တော့ညာတစုံတရာပြောင်းလဲလာနိုင်ကြအကြောင်းမရှိတော့ဘူး။
No, wait a minute. Why are you asking me that question? Have they ever?
ဒီစမောင်ရှင်ကဒီမေးခွန်းကိုဘာကြောင့်များမေးနေရတာလဲ။စစ်အစိုးရကနိုင်ငံတကာသဘောထားကိုဘယ်တော့မှများလိုက်လျောတုံ့ပြန်ခဲ့ဘူးလို့လဲ။ရှင်ပြောစမ်းမအောင်။ခုသူတို့လိုက်နာမယ်လို့ကျမကဘာကြောင့်ပြောရမှာလဲ။ကျမဘယ်လို့မှမပြောနိုင်ပါဘူး
။အဲ့လို့ဆိုရင် NLD ကဘယ်လိုပဲဆုံးဖြတ်ဆုံးဖြတ်ဘာပဲလှုပ်လှုပ်နိုင်ငံတကာကဘာပဲပြောပြောမြန်မာနိုင်ငံမပြောင်းမလဲပဲဒီတိုင်းပဲမပြောင်းမလဲဆက်လက်ရှိနေတော့မယ်ဆိုတဲ့သဘောလား Priscilla
။ I believe so.And you know, I just don't understand what you're asking me to say.
ဒီလိုပဲထင်တာပဲ။ရှင်ကကျမကိုဘာပြောစီခြင်းလို့များဒီလိုမေးနေတယ်လဲဆိုတာကျမနားကိုမလည်နိုင်ဘူး။ NLD ရဲ့ဆုံးဖြတ်ချက်ကြောင့်အလုံးပြောင်းလဲသွားရမယ်လို့ထင်နေတာလား။ NLD ဟာသူ့မူနဲ့အညီဆုံးဖြတ်တာ။ဒါကိုကျမဘာမှပြောစရာမရှိဘူး။အခုရှင်ကမေးနေတယ်။ ဒီဆုံးဖြတ်ချက်ကြောင့်အကြီးအကျယ်ရိုက်ခတ်မှုတွေရှိလာလိမ့်မယ်လို့ကျမကမပြောပြောအောင်ရှင်ကမင်းနေတယ်အဲ့ဒီလိုမဖြစ်လာနိုင်ဘူးစစ်အစိုးရကသူတို့ရဲ့မှားယွင်းမှုကိုဆက်လက်ကင်ဆွဲနေမှာပဲ
ဒါပေမဲ့မပြောင်းလဲတဲ့အရာရဲ့လို့တော့ဘယ်ရှိမလဲဗျာဘယ်တော့ပြောင်းလဲနိုင်မယ်ဆိုတာကြည့်ပြီးလှုပ်စင်းတာမလှုပ်ပြတော့ဘူးလားရော
do it on the outside it has to be done on the
inside. ဒီလိုပြောင်းလဲအောင်ကျမတို့အပြင်ကနေမလုံနိုင်ဘူးလေ။ဘာမှမလုံနိုင်ဘူး။တိုင်းပြည်တဲကနေပြီးလုံရမှာ။ဒါကျမပြောနေတာ။လူတိုင်းကအပြင်ကနေပြီးတော့ပဲမြမပြည်မှာအပြောင်းအလဲဖြစ်ရမယ်လို့អော်နေကြတယ်။ဒါကအယူထနေကြတာပဲ။ဘယ်လို့မှဖြစ်လာမှာမဟုတ်ဘူး။ပြည်တွင်းကလုံရမှာ။ပြီးတော့ဒီရွေးကောက်ပွဲတွေဟာရှေလျားတဲ့ပြောင်းလဲမှုဖြစ်စဉ်ရဲ့အစဖြစ်လာလိမ့်မယ်။စစ်တပ်ခေါင်းဆောင်မှုမှလည်းမျိုးဆက်တစ်တွေတက်လာပါလိမ့်မယ်။ဒီလိုနဲ့တဖြည်းဖြည်းပြောင်းလဲစရာတွေတွေ့လာကြရပါလိမ့်မယ်။ဒီမိုကရေစီအမြင့်တွယ်စရာတွေရှိလာပါလိမ့်မယ်။ဒါပေမဲ့ဒါတွေဟာဒီရွေးကောက်ပွဲမှာတော့ဖြစ်မလာနိုင်သေးပါဘူး
။ဆိုတော့အဲ့လိုဖြစ်လာအောင်လူတွေအားလုံးထိုင်ကြည့်နေရုံပဲပေါ့။အဲ့လိုပဲတဖြည်းဖြည်းပြောင်းလဲလာကိုကြည့်နေရုံပဲပေါ့
။ People inside Burma have to make the difference.
ပြည်ရင်းကလူတွေလုပ်ရမယ်လေ။ပြည်ရင်းကလူတို့ဟာစစ်အစိုးရလုပ်တာကိုခေါင်းငုံခံနေစရာမလိုဘူး။သူတို့ဆန္ဒအတိုင်းလုပ်ကြရလိမ့်မယ်။သူတို့လုပ်နိုင်ပါတယ်။ကျမယုံကြည်တယ်။ဒီအချိန်မှာ NLD အနေနဲ့လည်းဘယ်လိုပုံစံနဲ့ပဲရှိနေရှိနေဒါဟာလူတို့အတွက်အထောက်ပံ့ဖြစ်စေမှာပါပဲ
။ Okay, Priscilla, thank you very much. Very good.
Okay, bye-bye.
အဲ့ဒါကတော့ American ပြည်ထောင်စုရဲ့ဝါရင်နိုင်ငံရေးသမားကြီးတူဦးနဲ့အကြီးတန်းတန်တမန်အငင်းစားတူဦးတို့ရဲ့မြန်မာနိုင်ငံရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့အမြင်တွေကိုတို့ရရှိများနှိုင်းရှင်စဉ်းစားကြည့်နိုင်အောင်တင်ဆက်လိုက်တာဖြစ်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်